မလေးရှားနိုင်ငံမှာကိုဗစ်ကပ်ဘေးကာလပိတ်မိနေသူတွေနဲ့ထိသိမ်းရေးစခန်းတွေမှာလွတ်ရပ်စေပေမဲ့ပြန်ခွင့်မရသေးသူတွေအပါအဝင်မြန်မာနိုင်ငံသား130ကျော်နေရပြန်ခွင့်ရခဲ့ကြတာပါ။ကယ်ဆယ်ရေးလေယာဉ်နဲ့နေရပြန်သွားကြသူတွေထဲမှာရတားရွယ်အပါအဝင်ကလေးငယ်တွေလည်းပါဝင်ခဲ့ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါဗျ
။ဒီနေ့ကျွန်တော်48ကျင်းမှအဲ့ relief flight ပါဆိုရင်တော့အကြောင်းမျိုးကြောင့်မလေးရှားနိုင်ငံဖန်ကြီးချင်းလေးခံလာရတဲ့စံမြန်နေပေါ့လေစံခွေရတဲ့မြန်မာနိုင်ငံသားလူကြီး38ယောက်နဲ့ကလေး17ယောက်ပေါ့လေသူတို့မိဘတွေမှာအထောက်အထားမရှိတဲ့အခါကျတော့ကလေးတွေလည်းထားခဲ့လို့ရှိရင်မရတော့ဘူး။မရတော့တဲ့အခါကျတော့တခါလဲပါသွားတယ်။အဲ့လိုပါသွားကြမှာကိုယ်ဝင်နဲ့ပါသွားပြီးအခု6လကြာတဲ့ခါမှာမွေးဖွားလာပြီး7ရက်သားလေးတယောက်တည်းပါသွားပါတယ်။အားလုံးမဆိုရှင်တယောက်တယောက်တော့ဖြစ်စင်တော့မတူကြဘူး။ခုနလားတို့၈လားတို့၉လားတို့အဲ့တို့ပါသွားကြပါလေ။အများဆုံးတော့ကျ10လားပေါ့ဟုတ်ကဲ့။ဒီနေ့မနေ့ကဆောင်ကျင်3နာရီပါမြန်မာနိုင်ငံပြန်သွားကြပါလေ။အားလုံးမဆိုရင်တော့စုစုပေါင်းမြန်မာနိုင်ငံသား130ကျော်ပေါ့ဒီ။ဒီလူကြောက်ကြီးစင်တဲ့အတူလက်ပါသွားတယ်ပေါ့ဟုတ်ကဲ့
။နေ့ရက်ပြန်သူတွေကိုတော့မြန်မာလူမှုကူညီရေးအသင်းတွေနဲ့စေတနာရှင်တွေကအစားအသောက်တွေအသုံးဆောင်နေကူညီခဲ့တယ်လို့လည်းပြောပြပါဗျ။ကပ်ဘေးကာလမလေးရှားမှာတောင်တင်နေသူတွေကိုဒီလဇန်းကစပြီးတပတ်ကို၃ခေါက်ကယ်ဆယ်ရေးလေယာဉ်တွေနဲ့ပြန်ခေါ်တဲ့အစီအစဉ်တွေစတင်ခဲ့ပြီးတဲ့နောက်ဒါဟာတတိယအထုပ်လည်းဖြစ်ပါတယ်။အစီအစဉ်စတဲ့ဖေဖော်ဝါရီလ၁ရက်နေ့တုန်းကတော့စစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်ကယ်ဆယ်ရေးလေယာဉ်မထွက်နိုင်ပဲကယ်ဆယ်ရေးလေယာဉ်မထွက်နိုင်ပဲဖြစ်ခဲ့ရတာပါ။ခမန်းကြီးမြန်မာနိုင်ငံသား၅သိန်းခွဲလောက်ရှိနေတဲ့မလေးရှားနိုင်ငံမှာကပ်ဘေးကာလစာဝတ်နေရေးနဲ့အလုပ်အကိုင်းအဆင်မပြေတာကြောင့်နေရက်ပြန်ဖို့အတွက်မြန်မာတန်ရုံကိုစရင်ပေးသွင်းထားတဲ့သူတောင်းကနန်းထိရှိနေတယ်လို့ထိန်းသိမ်းရေးစခန်းတွေမှာလည်းလွတ်ရပ်စစ်နေပြီနဲ့နေရက်မပြန်ရသေးတဲ့သူထောင်ကနန်းလောက်ရှိနေပါတယ်ရှင်။